Welcome to the Voice of America in Burmese.
Mingla ba shin. VOA American tan ya 2019 khu ni August 9 ye bodhu ni nyat ni 6 nai khwe ga ni 9 nai thi season dwe go American pyi rang su myo ro Washington DC ga ni dai yai thau le ni ba bi. Line meter 16, 19 ne 25 ro ga ni phan yu na sin nai ma le shin.ကျမခွာညိုပါရှင်အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညနေခင်းပါရှင်ကျမတင်ခီထိုက်ပါအမေရိကန်ပိုင်းနဲ့ဂွမ်ကျွန်းတစ်ခုလုံးကိုမိညိုက်ပစ်မယ်လို့မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးတီလာဆန်ကတုံ့ပြန်လိုက်ပြီးဒေသအာဏာပိုင်တွေဘက်ကတော့လုံခြုံရေးအတွက်မစိုးရိမ်ကြဖို့အာမခံပြောကြားနေပါတယ်မြန်မာနိုင်ငံမှာတော့ရာသီတုပ်ကွေး H1N1 ကြောင့်တည်ဆုံရသူ18ဦးထိရှိခဲ့ပြီလို့ကျန်းမာရေးဌာနကသတင်းထုတ်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။အခုညနေပိုင်းသတင်းဆောင်ပါတွေထဲမှာတော့နှစ်ရက်အတွင်းကျင်းပသွားမယ့် NLD အစိုးရရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တစ်ခုလုံးပေါ်တုံ့တက်မဲ့ဆွေးနွေးပွဲအမြင်တွေကတော
့နောက်တစ်ခုကကျွန်တော်တို့ဘာရီတင်ကန်းစာရင်းရှိတယ်။အရင်ကကျွန်တော်တို့အစိုးရလက်ထက်ကဆံရည်ကိစ္စတွေဘလောက်ထိ
မြမအရေးလေးလာရေးဘက်ကအကြည့်တန်းသူတေတီတူရဲ့တုံ့တက်ချက်နဲ့အတူနားဆင်ရပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ TNL တအံပလောင်တပ်ဖွဲ့ရဲ့နဲ့မြမအစိုးရရဲ့တိုက်ပွဲတွေကြောင့်မန်တုံမြို့ရဲတွင်မှာသွာလာခွင်ပိတ်ထားသလိုစစ်ဆောင်သူတွေလည်းယာနဲ့ချီပြီးရှိနေပါတယ်။နိုင်ငံတကာသတင်းလာမှာတော့အကြမ်းဖက်မှုနဲ့မသက်ဆိုင်တဲ့ပြစ်မှုကျူးလွန်သူထောင်အီရတ်လူမျိုးထောင်ကျော်ကိုနေရရင်ပြန်ပို့မဲ့အရေးခက်တာဆိုင်ငံမင်းကို American Federal တရားရုံးကဘာကြောင့်ဆုံးဖြတ်ခဲ့သလဲဆိုတာတွေထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းလာတွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်တော်စုပိုင်နဲ့ဂွမ်ကျွန်းတစ်ခုလုံးကိုမိမြိုက်ပစ်မဲ့အစီအစဉ်ကိုဆန်းစစ်နေတယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုနေပေမဲ့ပစိဖိတ်သမုဒ္ဒရာအတွင်းကဂွမ်ကျွန်းအပေါ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေရှိနေတယ်လို့မယုံကြည်ဘူးဆိုပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ဂွမ်ကျွန်းကိုသွားရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Tillerson ကသတင်းထောက်တွေကိုအခုလိုပြောတာပါ။အမေရိကန်နဲ့မြောက်ကိုရီးယားအစိုးရကြားပြင်းပြင်းထန်ထန်အတုံအလဲပြောဆိုခဲ့ကြပြီးနောက်တနေ့မှာပဲဒီအခြေအနေတွေဖြစ်ထွန်းလာတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကအမေရိကန်ပြည်ထောင်စုကိုဆက်ပြီးတော့ချင်းချောက်နေအောင်မယ်ဆိုရင်တော့ကဘာမှာတခါမှမကြုံဘူးတဲ့အခြေအနေမျိုးနဲ့မိကုံရန်ကုံတုံ့ပြန်မှုမျိုးနဲ့ရင်ဆိုင်ရမယ်လို့မနေ့အင်္ဂါနေ့ကပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးပြောကြားခဲ့တာဖြစ်ပါတယ်။ပစိဖိတ်သမုဒ္ဒရာအတွင်းကမဟာဗျူဟာအရအရေးပါတဲ့ဂွမ်ကျွန်းတစ်ခုလုံးကိုတိုက်ခိုက်မိမြိုက်ပစ်မဲ့အစီအစဉ်ကိုမြောက်ကိုရီးယားဘက်ကချပြလိုက်ပြီးတဲ့နောက်မှာတော့အမေရိကန်ပိုင်နဲ့ဂွမ်ဟာဘေးကင်းလုံခြုံမှုရှိပါတယ်ဆိုတာကိုရွေးကောက်တင်မြောက်ခံထားတဲ့တာဝန်ရှိသူတွေကပြည်သူတွေကိုအာမခံပြောကြားနေပါတယ်။အာရှစံတော်ချိန်ဗုဒ္ဓဟူးနေ့အစောပိုင်းထုတ်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားလက်နက်ကိုင်တပ်ဖွဲ့တွေကဂွမ်ကိုဒုံးကျည်နဲ့တိုက်ခိုက်မဲ့အစီအစဉ်တစ်ခုကိုစစ်စစ်ဆက်ဆက်သုံးသပ်နေတယ်လို့မြောက်ကိုရီးယားအစိုးရပိုင်းကိုရီးယားဗဟိုသတင်းအေဂျင်စီကပြောဆိုထားပါတယ်။အမေရိကန်ပိုင်းနဲ့ပစိဖိတ်ကျွန်းပေါ်ကအမေရိကန်စစ်တပ်အခြေစိုက်စခန်းတွေဟာအမေရိကန်ပြည်မာကြီးပြင်ပနျူကလ িয়ার လက်နက်တွေအများစုတူလောင်ထားရဖြစ်တယ်လို့ယုံကြည်ထားကြတာပါ။ခေါင်းဆောင်ကင်ချုံအွန်းထန်ကအမိန့်ပေးလိုက်တာနဲ့အချိန်မဆိုင်မဲ့ဒရဇက်တိုက်ခိုက်နိုင်ဖို့အစင်းနဲ့လှုပ်ထားမယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့ပြောခွင့်ရတဦးကပြောတာပါ။ဂွမ်ကျွန်းပေါ်ချင်းချောက်မှုတွေမရှိဘူး။ဒါပေမဲ့ဖြစ်နိုင်ခြေအလုံးအတွေ့ပြင်ဆင်ထားတယ်လို့အုပ်ချုပ်ရေးမှူးအဒီကာဘိုကရုပ်မြင်သံကြားမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဂွမ်ဟာစစ်တပ်အခြေစိုက်ရာနေရာတစ်ခုတည်းမဟုတ်ဘဲအမေရိကန်ရဲ့ပိုင်းနက်နယ်မြေဖြစ်တယ်လို့အုပ်ချုပ်ရေးမှူးကပြောဆိုပြီးဂွမ်ကိုတိုက်ခိုက်လာတာကိုအမေရိကန်ပေါ်တိုက်ခိုက်မှုအဖြစ်သတ်မှတ်မယ်လို့အမေရိကန်သမ္မတအင်ဖြူရောကအာမခံပြောကြားထားကြောင်းလည်းသူကပြောပါတယ်။မြောက်ကိုရီးယားဘက်ကအကြီးအကျယ်ချင်းချောက်နေတဲ့ဂွမ်ကျွန်းကိုအမေရိကန်တပ်ဖွဲ့တွေအနေနဲ့ကာကွယ်နိုင်စွမ်းအပေါ်မှာယုံကြည်တဲ့အကြောင်းလဲကွမ်ကိုစားပြူရွေးကောက်ခံလွှတ်တော်ကိုစလေကပြောဆိုပါတယ်။ဒါပေမဲ့တင်းမာမှုတွေရော့ကြရည်အတွက်သမ္မတထရန့်အနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူဆောင်ရွက်ဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်
။ရုရှားသမ္မတပူတင်ဟာခွဲထွက်ရေးသမားတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဂျော်ဒီယာနိုင်ငံကခွဲထွက်သွားတဲ့အက်ကေးစီးယားနဲ့တောင်ပိုင်းအစီရှားပြည်နယ်တွေကိုအင်္ဂါနေ့ကအလဲပတ်တွားရောက်ခဲ့ပါတယ်။ရုရှားနဲ့ဂျော်ဂျီယာကြားလူသေတည်ကြည်စေတဲ့၅ရက်ကြာတိုက်ပွဲ၉နှစ်ပြည့်အထိမ်းအမှတ်ကျင်းပတဲ့အာစီရှားပြည်နယ်ကိုရုရှားသမ္မတမစ္စတာပူတင်တွားရောက်ခဲ့တာပါ။သမ္မတပူတင်ရဲ့အက်ကေးစီးယားခီးစဉ်ကိုဂျော်ဂျီယာအစိုးရကကန့်ကွက်လိုက်ပြီးဒါဟာတန်လျာဖြစ်ပွဲလို့ရဖြစ်တယ်လို့တက်ပ်စီလီမြို့တော်မှာရှိတဲ့ဂျော်ဂျီယာနိုင်ငံသားဥက္ကဋ္ဌကရှုံချပါတယ်။သမ္မတပူတင်ရဲ့ခီးစဉ်ဟာညဉ့်ဉန်းကြီးနဲ့စိတ်ဆက်သဘောတူညီချက်တွေရအောင် နိုင်ငံတကာရဲ့ကြိုးပမ်းချက်တွေကိုပြပြအောင်လုပ်သလိုဖြစ်နေတယ်လို့ NATO အဖွဲ့ကလည်းပြောပါတယ်။2008ခုနှစ်တုန်းကဂျော်ဂျီယာနဲ့ရုရှားနိုင်ငံကြားဆစ်ဖြစ်ခဲ့ကြတာပါ။ဂျော်ဂျီယာနိုင်ငံကတော့ Abkhazia နဲ့ဒီတောင်ပိုင်းအာစီရှားပြည်နယ်တွေဟာသူတို့ရဲ့ပိုင်နယ်ဖြစ်တယ်လို့မှတ်ယူထားပြီးကမ္ဘာနိုင်ငံအတော်များများကလည်းသဘောတူထားကြပါတယ်။ရုရှားနဲ့အခြားသုံးနိုင်ငံကသာဒီပြည်နယ်တစ်ခုကိုလွတ်လပ်တဲ့နိုင်ငံတွေဖြစ်အတိအမှတ်ပြုထားကြပါတယ်
။ဗင်နီဇွဲလားနိုင်ငံရဲ့အတိုက်ခံတွေကြီးဆိုတဲ့ Congress လွတ်တော်အပါအဝင်အစိုးရအဖွဲ့အစည်းတွေအားလုံးရဲ့အထက်မှာရှိတယ်လို့အသစ်ဖွဲ့စည်းလိုက်တဲ့တိုင်းပြည်ပြည်ပြုလွတ်တော်ကသူ့သဘောနဲ့သူကြေညာလိုက်ပါတယ်။တိုင်းပြည်ပြည်ပြုလွတ်တော်က Congress လွတ်တော်ရဲ့လုံပိုင်ခွင့်အာဏာအလုံးနဲ့အတိုက်ခံလွှတ်တော်အမတ်တွေကိုလည်းလွှတ်တော်ဆိုင်ရာကင်းလွတ်ခွင့်ကိုတစိုးတစီမှမကြံအောင်ရုပ်သိမ်းမယ်လို့ချင်းချောက်ထားပေမဲ့လည်းအတိုက်ခံတွေထိန်းချုပ်ထားတဲ့ Congress လွှတ်တော်ကတော့သူ့ရဲ့လုံပိုင်ခွင့်အာဏာကိုလက်မလွတ်ဘူးလို့အခိုင်အမာပြောဆိုပါတယ်။အဖွဲ့ဝင်945ယောက်ပါတိုင်းပြည်ပြည်ပြုလွှတ်တော်အကြီးအကဲရဲ့လုပ်ငန်းစဉ်ကဗင်နီဇွဲလားအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့ဖြစ်ပါတယ်။သမရကိုထောက်ခံသူတွေနဲ့ဖွဲ့စည်းထားတဲ့တိုင်းပြည်ပြည်ပြုလွတ်တော်ကတော့ဇူလိုင်လ30ရက်နေ့မှာရွေးကောက်ခဲ့ကြတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကတော့ဟန်ပြရွေးကောက်ပွဲအဖြစ်ပြောဆိုထားပါတယ်။ပေရုနိုင်ငံမြို့တော်လီမာမှာပြုလုပ်တဲ့လက်တင်အမေရိကန်နိုင်ငံများနိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာတော့ပေရုနိုင်ငံသားရေးဝင်ကြီးကဗင်နီဇွဲလားနိုင်ငံဟာအခုဆိုရင်လူပုဂ္ဂိုလ်တဦးတယောက်ရဲ့အုပ်ချုပ်မှုအောက်ရောက်သွားပြီလို့ကြေညာခဲ့ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလာမာဒူရိုကတော့အသစ်ဖွဲ့စည်းလိုက်တဲ့တိုင်းပြည်ပြည်ပြုလွတ်တော်ကနိုင်ငံရဲ့တည်ငြိမ်အေးချမ်းရေးကိုပြန်လည်ထိန်းသိမ်းမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။လက်ရှိကျင်းပနေတဲ့ကင်ညာရွေးကောက်ပွဲမေရလတ်တွေကိုကြည့်ရင်သမ္မတဦးဟူရူကင်ယတာကသူ့ထက်အသားမဲရီအတွက်နင်းနေတာဟာကွန်ပျူတာဟက်ကာတွေကရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာစနစ်ကိုဝင်ရောက်နှောက်ယှက်ပြီးမဲလိမ်မဲခိုးတာတွေလုပ်ခဲ့တာကြောင့်ဖြစ်တယ်လို့ကင်ညာအတိုက်ခံခေါင်းဆောင်ရိုင်လာအော်နီဂါကဗုဒ္ဓနေ့ကဆွဆွဲပြောဆိုလိုက်ပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင် IEBC ကထုတ်ပြန်တဲ့စာရင်းအရမဲအားလုံးရဲ့94ရာခိုင်နှုန်းကိုရေးတွက်နိုင်ခဲ့ပြီးသမရကန်ယတာက54ရာခိုင်နှုန်းနဲ့နောက်ထပ်သက်တမ်းအတွက်အလားအလာကောင်းနေတာပါရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာအချက်အလက်တွေတကယ်ပဲ hack အလုပ်ခံရသလားဆိုတာသူ့အနေနဲ့အခုထိအတည်ပြုပြောဆိုနိုင်ခြင်းမရှိသေးဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပြီးဒီကိစ္စကိုစုံစမ်းသင့်တယ်လို့သူကဆိုပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာဒေတာအချက်အလက်တွေကိုဟက်ကာတွေကအင်္ဂါနေ့မဲပေးပွဲအတွင်းဝင်ရောက်ခိုးယူနှောက်ယှက်ခဲ့တယ်လို့အတိုက်ခံခေါင်းဆောင်အိုဒင်ဂါကသတင်းတောက်တွေကိုပြောပါတယ်။ဒါကြောင့်သမဏနဲ့ရှင်ပြန်ရာမှာရောအခြားအတိုက်ခံတွေနဲ့ရှင်ပြန်ရာမှာမဲရလာတွေပြောင်းသွားခဲ့တယ်လို့သူကဆိုပါတယ်။အခုလိုပြောဆိုတဲ့ဒီအတိုက်ခံရဲ့ဆွဆွဲချက်တွေကိုသမဏကင်ယာတာရဲ့Jubilee Party အထွေထွေအတွင်းမှုကပယ်ချလိုက်ပြီးမယိုးသားတဲ့ဆူဆွဲချက်တွေလို့တုတ်ပြန်ပြောဆိုလိုက်ပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ရာသီတုပ်ကွေး H1N1 ကြောင့်သေဆုံးသူ18ဦးရှိခဲ့ပြီးရာသီတုပ်ကွေး H1N1 ကူးစက်ခံထားရသူတွေကတခြားရောဂါနဲ့သေဆုံးသူက73ဦးရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။ရာသီတုပ်ကွေးကူးစက်ဖြစ်ပွားသူ166ဦးထိရှိခဲ့ပြီလည်းဖြစ်ပါတယ်။မနေ့အင်္ဂါနေ့အထိစည်ရင်းနေအရာတော့ရန်ကုန်မြို့ကဝေဘာကီအထုကုဆေးရုံကြီးမှာရာသီတုပ်ကွေးကူးစက်ခံထားသူ19ဦးကိုအတွင်းလူနာအဖြစ်ကုသပေးနေပြီးပြည်내နဲ့တိုင်းဒေသကြီးဆေးရုံတွေမှာတော့ရာသီတုပ်ကွေးကူးစက်ခံရသူ42ဦးကိုအတွင်းလူနာအဖြစ်နဲ့ကုသပေးနေတာကြောင့်စုစုပေါင်းကုသမှုခံယူနေသူ60ရှိပါတယ်။မြန်မာနိုင်ငံမှာရာသီတုပ်ကွေးကူးစက်ဖြစ်ပွားမှုကဖြစ်လင့်ဖြစ်တာမရှိတဲ့အချိန်မှာပေါ်ပေါက်လာတာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ဌာနကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့စိုးရိမ်စရာအခြေအနေမဟုတ်ဘူးလို့လည်းသူကမှတ်ချက်ပေးပါတယ်။ WHO အနေနဲ့မြန်မာနိုင်ငံတွင်းကရာသီတုပ်ကွေးဖြစ်ပွားမှုကိုအနိကပ်စောင့်ကြည့်နေတဲ့အကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာ2010ပြည်နှစ်ကဖြစ်ပွားမှုအများအပြားရှိခဲ့သလို2014ခုနှစ်ကလည်းဖြစ်ပွားခဲ့ပါတယ်လို့ WHO ရဲ့ဌာနကိုယ်စားလှယ်ကပြောပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဘက်ကတော့ရာသီတုပ်ကွေးလိုသံသယရှိရင်ဖြင့်နှိစက်ရကျန်းမာရေးဌာနကိုတွားရောက်ပြသကြဖို့နဲ့ကျန်းမာရေးသတိရှိကြဖို့တိုက်တွန်းထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နေဇတ်နဲ့နီးတဲ့ဒေသမှာစစ်သွေးကြွအတွင်နဲ့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းပါကစ္စတန်စစ်သား၄ဦးသေဆုံးပြီးအဲ့ဒီထဲမှာအရာရှိ2ဦးလည်းပါဝင်တယ်လို့ပါကစ္စတန်အစိုးရအရာရှိတွေကပြောပါတယ်စစ်သွေးကြွတွေပုံအောင်နေတဲ့ရှီရော့ခါယီဒေသကိုဒီကနေ့မနက်စောပိုင်းပါကစ္စတန်စစ်တပ်ကဝင်ရောက်စီးနင်းတိုက်ခိုက်ရာကနေအခုလိုတိုက်ပွဲတွေဖြစ်ပွားလာရတာပါတိုက်ပွဲအတွင်းအသေးခံဘုံးခွဲသမား2ဦးပါဝင်ခဲ့ပြီးအပြန်အလှန်ဖြစ်ကန့်မှုတွေပြင်းထန်ခဲ့ပါတယ်တိုက်ပွဲအတွင်းစစ်သွေးကြွဘက်ကတအူးကအသေးခံဘုံးခွဲလိုက်တာကြောင့်သေဆုံးသွားပြီးအခြားတအူးကတော့ပြစ်ခတ်မှုကြောင့်သေဆုံးသွားပါတယ်နောက်ထပ်အချမ်းဖက်သမားတအူးကိုတော့အရှင်ဖမ်းမိခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်ပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကိုဝင်ရောက်တိုက်ခိုက်တဲ့မကြသေးခင်ကလုပ်ရက်တွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကလည်းကြေညာထားပါတယ်
ပင်လယ်ထဲမှာစောင်းစီတန်ချိန်ပေါင်းများစွာဖိတ်ကျခဲ့ပြီးတဲ့နောက်ဟောင်ကောင်ကျွန်းကမ်းခြေတွေကိုမျောပါရောက်ရှိလာတဲ့စောင်းစီခဲတွေကိုရှင်းလင်းရေးအဖွဲ့တွေရှင်းလင်းနေကြရပါတယ်။နှင်းတွေဖော်တုံးတွေနဲ့တူတဲ့စောင်းစီခဲတွေပထမဆုံးတွေ့ခဲ့ရပြီးတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကအစလို့တရုတ်ပိုင်နဲ့ဟောင်ကောင်ကျွန်းကကမ်းခြေ13ခုကိုအနာပိုင်တွေပိတ်ခဲ့ရပါတယ်။တရုတ်နိုင်ငံတောင်ပိုင်းဖီယဲရီဗာဒယ်တာဒေသရဲ့ပင်လယ်ဝမှာပြီးခဲ့တဲ့ကြာသပတေးနေ့ကသင်္ဘောနှစ်ဆင်းတိုက်မြင့်ပြီးစောင်းစီတန်းချိန်1000လောက်ပင်လယ်ထဲကိုကျရောက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်ပြည်မာကြီးဘက်ကဟောင်ကောင်ကျွန်းကိုချက်ချင်းအကြောင်းမကြခဲ့ဘူးလို့လဲဟောင်ကောင်သဘာဝပတ်ဝန်းကျင်ရေးရာဌာနရဲ့အကြီးအကဲကပြောဆိုထားပါတယ်ရှင
်။တရုတ်နိုင်ငံစီကျွမ်းပြည်နယ်တောတောင်ထူထပ်တဲ့ဒေသမှာအင်္ဂါနေ့ကလှုပ်ခတ်တဲ့ပြင်းအားပြင်းငလျင်ကြောင့်အခုချိန်ထိသေဆုံးသူ19ဦးရှိသွားပြီဖြစ်ပါတယ်။ငလျင်တန်းကြောင့်လူ250နီးပါးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ငလျင်ဗဟိုချက်မှနေရာဟာတိဘက်လူမျိုးတွေလှည့်လည်ကျဆားနေတဲ့နဂဝါခရိုင်နဲ့ပြည်တွင်းပြည်ပခီးသွားတွေထောင်နဲ့ချီလာရောက်လည်ပတ်လေရှိတဲ့နာမည်ကျော်အမျိုးသားဥယျာဉ်ဒေသမှာလှုပ်ခတ်ခဲ့တာပါ။ငလျင်တန်းခံခဲ့ရသူတွေကိုကယ်ဆယ်နိုင်ရေးအစွမ်းကုန်လှုပ်ဆောင်ကြဖို့တရုတ်သမရရှိချင်းပင်ကလည်းတိုက်တွန်းထားပါတယ်ဒီငလင်ဟာပြင်းအား9ရှိတယ်လို့တရုတ်ပြည်ဘက်ကကြေညာထားပေမဲ့အမေရိကန်ဘူမိတိုင်းတာရေးအဖွဲ့က 6.5 ရှိတယ်လို့ပြောဆိုထားပါတယ
်ပုံထုံးနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်အခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရှင်အခုဆက်ပြီးတော့ဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံး NLD အစိုးရရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်အပေါ်မှာတုံ့တက်မဲ့ဆွေးနွေးပွဲအပေါ်မှာအကျိုးရှုမြင်ပုံတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်NLD အစိုးရရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုတုံ့တက်မဲ့ဆွေးနွေးပွဲတရားကိုဒီလဩဂုတ်လ17ရက်ကနေ23ရက်နေ့အထိနေပြည်တော်မှာကျင်းပဖို့စီစဉ်နေပါတယ်။ပြည်တွင်းပြည်ပကကျွမ်းကျင်ပညာရှင်တွေပါဝင်မဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့အမြင်တွေကတော့အမျိုးမျိုးရှိနေတာပါ။ကြေပြန့်လွန်းတဲ့အကြောင်းရပ်တွေဖြစ်နေတာမို့အသေးစိတ်ဆွေးနွေးပြီးထိထိရောက်ရောက်ဖြေရှာဖို့ခက်ခဲမယ်လို့တုံ့တက်မှုရှိသလိုဒီဆွေးနွေးပွဲဟာရလက်ကောင်းတွေထွက်လာနိုင်လိမ့်မယ်လို့မျှော်လင့်မှုတွေလည်းရှိနေပါတယ်။အပြည့်အစုံကိုမက်ခင်ဖြူတွေကတင်ပြထားပါတယ်ရှင်။
မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်စဉ်တုံ့တက်ဆွေးနွေးပွဲဆွေးနွေးကောင်းစဉ်နဲ့ဒီသတင်းဘက်ကနေပြည်တော်မှာဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာပါ NLD အစိုးရရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုတုံ့တက်မဲ့ဒီဆွေးနွေးပွဲမှာကမ္ဘာနိုင်ငံရဲ့အခင်းအကျင်းနဲ့မြန်မာနိုင်ငံရဲ့အနေအထားစစ်ဖက်ရက်ဖက်ဆက်ဆံရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းရေးတည်ဆောက်မှုသတင်းမီဒီယာတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းအနားစသဖြင့်ကဏ္ဍတွေခွဲပြီးတော့ဆွေးနွေးပွဲတွေလုပ်သွားမှာဖြစ်ပါတယ်ကနားလိုက်နယ်ပယ်တီတီကနေကျွမ်းကျင်တဲ့ပြည်တွင်းပြည်ပကတက်ကျွမ်းပုံကိုယ်တွေပါဝင်ဆွေးနွေးကြမှာဖြစ်လို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့အနာဂတ်အတွက်အကောင်းဆုံးလမ်းညွှန်ချက်တွေထွက်ပေါ်လာနိုင်တယ်လို့ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့သူတဦးဖြစ်တဲ့မြမရေးရလေးလာရေးအဖွဲ့ကအကြီးတန်းသုတေသနမှူးဦးအေးမောင်ကျော်ကပြောပါတယ
်အားလုံးကျွန်တော်တို့ရှင်ခုနကကနားလင်းရခုကနေပြီးတော့ကျွန်တော်တို့ကလက်ရှိရောက်နေတဲ့အဆင့်နေရာကိုကျွန်တော်တို့သိမယ်ဟုတ်လားနောက်တစ်ခုကဘာလို့လိုအပ်နေသေးလဲဆိုတော့ကျွန်တော်တို့ဒီကတော့တုံ့တက်ချက်တွေထွက်လာမယ်။အဲ့နောက်တစ်ခုကကျွန်တော်တို့ဘာတွေသင်ခန်းစာတွေရှိတယ်လဲ။အရင်ကကျွန်တော်တို့အစိုးရလက်ထက်ကဆိုင်ရည်ကိစ္စတွေဘယ်လောက်ထိလုပ်နိုင်ပြီလဲပေါ့နော်။ဘယ်လောက်ထိချန်ပြည့်တယ်လဲ။ဆိုတော့ကျွန်တော်တို့တက်ချက်တွေပုံစံထွက်လာလိမ့်မယ်လို့ထင်တယ်။ဒါကြောင့်ဒါတွေကအခုကျွန်တော်တို့ဆက်သွားမယ်။ကျန်တဲ့အစိုးရတက်တန်း၃နှစ်ကျော်လောက်ကလာတွင်းမှာဟိုဒါတွေကကုကားစရာပေါ့နော်။ညာကုကားစရာဖြစ်ရောက်လာလိမ့်မယ်လို့ထင်ပါတယ်ကျွန်တော်တို့ပါလို့လေ။
လက်ရှိ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလကြွေးကြော်လာခဲ့တဲ့မြို့သားပြန်လည်သိမ့်မြည်ကြီးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလို့အဓိကကြတဲ့ကိစ္စရပ်တွေမှာဘလောက်ထိဆောင်ရွက်နိုင်ခဲ့ပြီလဲ။ဘာတွေလုပ်ဖို့ကြံနေသေးလဲဆိုတာတွေကိုသုံးသပ်ကြမှာဖြစ်ပြီးတော့အနာဂတ်မှာဘယ်လိုအကောင်းဆုံးဆောင်ရွက်နိုင်မလဲဆိုတာကို ဝိုင်းဝန်းအဖြေရှာကြတဲ့သဘောဖြစ်လို့အရေးပါတဲ့ဆွေးနွေးပွဲတစ်ရက်ပါလို့ဦးဝင်းမောင်ကျော်ကပြောပါရယ်။ဒါပေမဲ့ဒီဆွေးနွေးပွဲမှာအားနည်းချက်တချို့ရှိတယ်လို့သုံးသက်တာတွေလည်းရှိပါရယ်။သုံးရတာကျင်းပမဲ့ဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းအရာတွေကကျေပြန့်လွန်းလာကြောင်းအသွင်ကူးပြောင်းရေးကာလစိန်ခေါ်မှုတွေကိုအသေးစိတ်ဆွေးနွေးနိုင်မှာမဟုတ်ဘဲထိရောက်မှုနည်းနိုင်တယ်လို့မြန်မာနိုင်ငံရေးလေလံသုံးသက်သူဒေါက်တာရံမျိုးသိန်းကပြောပါရယ်
။ခေါင်းစဉ်ကကျွန်တော်အမြင်အဖြစ်အင်မတန်မှကျေပြန့်တယ်လို့မြင်တယ်။ကျေပြန့်ပြီးတော့တိုင်းပြည်ရဲ့လက်တလောသွားနေတဲ့ဒီအသွင်ကူးပြောင်းရေးကာလနဲ့နှိုင်းရှင်မယ်ဆိုရင်ဟိုနည်းနည်းလေးဟိုအားနည်းချက်ရှိနေတယ်လို့ကျွန်တော်ကတော့မြင်တယ်။အထူးသဖြင့်တော့ဗာလဲဆိုတော့ကျွန်တော်တို့ကအထက်အဖြစ်တော့လေဟိုဂန္ဓာကိုလိုက်ပြီးတော့ပေါ့လေအဲတီးတန့်လုပ်တဲ့အဲဖိုရမ်မျိုးဆိုရင်ပို့ပြီးတော့၃ရက်လောက်အတွင်းမှာပို့ပြီးထိရောက်တဲ့အကျိုးရှိတဲ့ဟိုရလတ်မျိုးဟိုထွက်နိုင်မယ်လို့ကျွန်တော်ကမြင်တယ်အဲဥပမာအဖြစ်ပေါ့လေကျွန်တော်တို့ဥပမာဟိုပီးဆက်ပတ်သက်တဲ့နော်ဒီကျွန်တော်တို့ဖိုရမ်လိုမျိုးနောက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်နဲ့ဆက်ဆက်တဲ့အဲဖိုရမ်လိုမျိုးအနောက်အခုလက်တလောပေါ့လေအရေးတကြီးကျွန်တော်တို့စီမှာစိန်ခေါ်မှုဖြစ်နေတာက one back one road ပေါ့လေနော်ဟိုတစ်ခုသေးတော့ရဝင်းတစ်ခုသေးတော့လမ်းကြောင်းစီးပွားရေးရဝင်းနဲ့ပတ်သက်တဲ့အဖိုရမ်လိုမျိုးပေါ့အဲ့လိုတီချာခေါင်းစဉ်တစ်ခုအောက်မှာအဲလုပ်တဲ့ဖိုရမ်မျိုးဆိုရင်တော့၃ရက်တာကာလအတွင်းမှာတကယ်ကိုတိုင်းပြည်ရဲ့အပြောင်းလဲအတွက်ပေါ့လေလိုအပ်တဲ့ဟိုမူဝါဒနော်လမ်းစဉ်ဘိုင်းတွေနောက်လုပ်ငန်းစဉ်ဘိုင်းတွေကိုခြုံငုံမိနိုင်တယ်လို့မြင်တယ်ဒါပေမဲ့အခုလုံးမဲ့ဖိုရမ်မှာကြတော့တင်လာလေအရန်ကိုခြေပြန့်နေ။နောက်နေပယ်ရီကလည်းခြေပြန့်တဲ့အခါကြတော့ပညာရှင်တွေနဲ့နေပယ်လိုက်ဟိုဖြည့်တွေ့နိုင်မဲ့အနေထားပေါ့လေ။သုံးသပ်နိုင်မဲ့အနေထားဟာဟိုတိတ်ပြီးတော့အသေးစိတ်ဖြစ်လာဖို့နည်းတယ်ပေါ့လေ။အဲ့ဒီအတွက်ကြောင့်မလို့ဒါမဲ့ဖိုရမ်ရဲ့ရလတ်ကဟာကျွန်တော်အမြင်အားဖြင့်တော့လက်ရှိကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့ဟိုအတွင်ကူပြောင်းရေးကာလစိန်ခေါ်မှုတွေကိုအပေါ်ညာတော့ပဲဟိုတိနိုင်တို့နိုင်တဲ့အနေအထားရှိနေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်အခုဆွေးနွေးပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့အဖွင့်မိန့်ခွန်းစကားပြောကြားမှာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာတော့ဝန်ကြီးဌာနတွေကအစိုးရအရာရှိတွေဥပဒေပြုလွတ်တော်အမတ်တွေပြည်တွင်းပြည်ပကနိုင်ငံရေးသုတေသီတွေစီးပွားရေးပညာရှင်တွေသတင်းမီဒီယာသမားတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေအပြင်ဒေသရင်းနိုင်ငံတချို့ကတန်အမတ်ကြီးတွေလည်းတက်ရောက်ပြီးတော့ပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်
မကင်ပြူထွေးပြောပြသွားတာပါရှင်အခုရှမ်းပြည်နယ်မြောက်ပိုင်းကစီရေးအခြေအနေကိုလည်းကြည့်ကြရအောင်ပါ NCA ပြတ်မှတ်အပြစ်ရလက်မှတ်ရေးထိုးဖို့လက်မှတ်ခံညှင်းပယ်နေတဲ့ TNLA တအောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်မန်တုံမြို့တွင်ကိုသွားလာခွင့်ပိတ်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်လည်းတိုက်ပွဲဖြစ်ရာဒေသကယာနဲ့ချီတဲ့ကြီးရွာသားတွေစစ်ဘေးတင်းရှောင်နေရပါတယ်ထိုင်းအခြေစိုက် VOA သတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့တပ်အမလောင်တပ်ဖွဲ့ TNLA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသသွင်းမသိချင်မှုတွေဖြစ်ပွားနေတာပါမန်သူမြို့နယ်တွင်းမှာမြန်မာတပ်မတော်နဲ့ TNLA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တပ်မတော်ကနေမြို့သွင်းထွက်ခွာခွင့်ကိုပိတ်ပင်ထားသလိုအိမ်တိုင်းကိုစီစစ်နေတယ်လို့မန်သူမဲဆန္ဒနယ်ကရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကပြောပါတယ
်ဒီပွားလာတာကမန်သူမြို့မှာကျွန်တော်တို့အဝန်းတော့ရတယ်အထွက်တော့လောလောဆယ်တော့ပြင်းထွက်ကြီးရဒါကျွန်တော်တို့ဒီစပိုင်းဆိုင်ရာသူတို့ရဲ့လုံခြုံရေးအနေကဘယ်လိုရှိလဲတော့ကျွန်တော်တို့လည်းမသိဘူးလေနော်ဒီလိုတွေမှလည်းသူတို့အိမ်ကအိမ်ချင်းပေါ့လေသွားပြေးနေတယ်လို့လို့အဲ့လိုဒီဖိတ်လိုက်တော့အပြင်းမထွက်ရဘူးတောင်းလာလေရလည်းမသွားရဘူးဆိုတော့တာဝန်ရင်းရတဲ့အတွက်ဖြစ်နေတယ်လို့တော့ကျွန်တော်တို့အဲ့လိုပေါ့ခင်ရပါတော့
ပြီးကြတဲ့ရက်တွေမှာမန်တုံမြို့ဝင်ရောအထွက်ပါပိတ်ပင်ထားရကနေဒီရက်မှာတော့အဝင်ဘက်ခွင့်ပြုထားပေမဲ့ထွက်ခွာခွင့်ကိုပိတ်ပင်ထားသလိုစစ်ဆေးမှုတွေတင်းကျလာတယ်လို့မန်တုံမြို့ကလွှတ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကဆိုပါတယ်အခုလိုသွာလာခွင့်တွေပိတ်ပင်ထားတာကြောင့်ဒီရက်ခံတွေဆောင်ရနဲ့လက်ပတ်ချံသွာလာရေးမှာအခက်တွေ့နေကြပါတယ်မန်တုံမြို့တွင်လုံခြုံရေးတင်းကျမှုတွေပြုလုပ်လာတာပြီးကြတဲ့ဩဂုတ်လ၄ရက်နေ့တုန်းကမန်တုံမြို့ပြင်ဘက်မှာတပ်မတော်စစ်ရင်တန်းတိုက်ခိုက်ခံရမှုကြောင့်လို့ဦးဟရိုင်စင်ကဆက်ပြောပါတယ်
ဆိုင်ဆိုင်တဲ့နေရာမနက်ပိုင်းပေါ့လေ7:00နာရီကျော်ဝင်းကျင်တော့ပေါ့အဲမှာဖြစ်တဲ့ဒီပြက်လာတဲ့တမခုခုရဲ့စိတ်ရင်တိုင်းကိုလက်မကန်ဆိုင်ကြီးခုကြီးကအဲမှာသူတို့တိုက်ခိုက်တယ်လို့ဒီကြားပြရတာဒီလမ်းမှာဖြစ်တော့မြို့နယ်၃ပိုင်းခန့်အကွာပေါ့လေနော်
နမသူဘက်ကတက်လာတဲ့တမတော်တမခုခုနဲ့စိတ်ရင်တိုင်းတွေကိုတမ်းပလောင်တိုက်ရင်၉သုံးလုံးဖွဲ့နဲ့စိုက်ပွဲဖြစ်ပွားရမှာတမတော်စိတ်ရင်၃စီးပြည့်စည်သွားတယ်လို့ TNL ဘက်ကထုတ်ပြန်ထားပါတယ် မြန်မာသမ္မတနဲ့ DNL လေးတို့ကြားမနေ့ကနန်းဆန်မြို့မှာဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ခေခင်ကြေးရအုပ်စုမန်ဝဲကြေးရသားတွေဟာစိုးရိမ်စိတ်နဲ့နေရက်ကနေသိမ်းရှောင်နေရတယ်လို့နန်းဆန်မြို့ NLD အဖွဲ့ဝင်ဦးမန်ရဲကျော်သူကပြောပါတယ
်မနေ့ကပေါ့နော်ဒါ10ရက်8လနနေ့7နာရီကနေ9နာရီအစီအဲ့ဒီခေခင်ရွာနဲ့မန်ဝဲရွာကြားမှာတိုက်ပွဲဖြစ်တာပေါ့သမ္မတနဲ့ DNL ပေါ့တိုက်ပွဲဖြစ်တဲ့အခါကျတော့အာလက်နက်ကြီးတွေတစ်ဆက်ဆက်ပြစ်ခတ်တာပေါ့ဒါသမ္မတကသူ့ဆက်တယ်ဟုတ်ကဲ့လက်ပြစ်ခတ်တယ်ဆိုတော့မိသားခံရပြီးအနီးနားတော့ဆိုရင်ကိုရွာပဲလက်နက်ကြီးတမလားကိုသားသမီးတွေပြီမလားအိုးရင်ပြီမလားဒီအသက်တွေဆိုရင်ကျောက်ဆိတ်အားကြီးပြီးတော့ကဟုတ်ကဲ့ဆက်ပြစ်သွားတာပေါ့
တိုက်ပွဲဖြစ်ပွားရနန်းဆန်မြို့နယ်ခေခင်းကျေးရွာအုပ်စုမန်ဝဲကျေးရွာသားတွေဟာနမ်မသူမြို့ပေါ်ကိုသိမ်းရှောင်လာကြပြီးဒီကနေ့နေ့လယ်ချိန်ထိ230ကျော်ရောက်ရှိလာတယ်လို့ဒုက္ခသည်အကူအညီပေးရေးဖွဲ့သာဝန်ခံဦးအောင်စမ်းမြင့်ကပြောပါတယ
်ခုလို့ဆိုတော့ပို့ဥပါယုံเจ้าမှာပို့ထားတာပေါ့အိမ်တော်စုကတော့68စုလူဦးရေကတော့239ဦးသူတို့ရောက်ရှိနေကြဒီနေ့တော့ဝင်လာမစဲသဲသဲပေါ့ကျွန်တော်တို့စင်ရင်ကဆင့်လိုက်ပြီးပဲချုပ်ထားတာဟုတ်ရှိတယ်သူတို့ရွာမှာတိုက်ပွဲဖြစ်လို့ဘူနဲ့ဘူနဲ့လို့မေးကြည့်တော့ပလောင်စစ်သားနဲ့ဗမာစစ်သားနဲ့
နမ်မလူကိုရောက်ရှိလာတဲ့စစ်ဘေးရှောင်တွေကိုဒေသခံအကူအညီပေးရေးဖွဲ့တွေကလည်းကူညီဆောက်ရှောက်ပေးနေပါတယ်ဩဂုတ်လ10ရက်နေ့အတွင်းနိုင်ငံမြို့နယ်ပတ်မှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိနမ်မလူမြို့နယ်တွင်းမှာဆောင်းပိုင်းရှမ်းပြည်သမတော် RCSS နဲ့ TNL တန်းပလောင်သဖွဲ့တို့ကြားပြည်ပကဖြစ်ပွားစဉ်တွင်မန်တုံမြို့နယ်ကစစ်ဘေးရှောင်900နီးပါးဟာလည်းနေရာမပြောင်းနိုင်သေးဘူးလို့ဦးအောင်စမ်းမြင့်ကဆိုပါတယ်။ဩဂုတ်လ9ရက်နေ့မှာလည်းကိုခိုင်မြို့နယ်မော်ဆောင်ကျေးရွာနီးမှာသမတော်နဲ့တန်းပလောင်သဖွဲ့တို့စိုက်ပွဲဖြစ်ပွားရမှာမနိုင်ကျေးရွာသူတို့လက်နက်ကြီးထိမှန်လို့သိဆုံးခဲ့ပါတယ်။အသက်38နှစ်သာလီဦးမိခင်တော်ရအန်ကျင်ထိခိုက်ဒေဆုံးမှုတွေမြမသမတော်ဘက်ကလည်းရောကြီးပေးအပ်ခဲ့တယ်လို့မော်ဆောင်ဒေသခံလူကပြောပါတယ
်။စစ်ကြောင်းဘက်ကသူတို့ရောကြီး၅သိန်းပေးလိုက်တာသူတို့တိုင်မှုကိုယ်တိုင်ဟာရောကြီးလာပေးတယ်တဲ့
။ဒီလိုဆက်သက်စစ်ရေးသိမ်းမှန်းနေမှုနဲ့ပတ်သက်လို့မြမသမတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းမန်စုံကုတ်ခိုင်နန်းဆန်တီပေါ်နမသူနန်းခမ်းဒေသဘက်မှာမြမသမတော်နဲ့တမ်းပလောင်သက်ဖွဲ့ဒီအန်နယ်လေးတို့အကြားစိုက်ပွဲတွေအစဉ်လူလူဖြစ်ပွားနေပြီးဒေသခံကြေးရွာသားတွေလည်းစိုက်ပွဲစဉ်အတွင်းအဖမ်းဆီးခံရမှုထိခိုက်ဒေဆုံးမှုစစ်ဘေးလွတ်ရာဒေသဘက်ကိုသိမ်းရှောင်နေမှုဖြစ်စဉ်တွေအစဉ်လူလူဖြစ်ပွားနေပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကမြမတမတော်နဲ့ TNL တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားစီးရီးတင်းမာနေတဲ့အခြေအနေကိုနိုင်ကိုရင်ပြောပြသွားတာပါရှင်ဖုတ်ထူးနဲ့ညနေပိုင်း VOE အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်
ဆိုရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အဆိုရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 ကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ bamist@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီကြပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါလိမ့်ရှင
်။လာမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်လည်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်ရှင်။အမေရိကန်ပြည်ထောင်စုတဝမ်းမှာရှိနေတဲ့အီရတ်နိုင်ငံကလာရောက်အခြေချသူတွေအနေနဲ့ပြည်မှုကျူးလွန်သူ1400လောက်ကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာတရားရုံးကစစ်ဆေးပြီးသည့်အထိနေရရင်းပြန်ပို့မယ့်အရေးဆုံးဖြတ်ဖို့ကိုဆိုင်းငံ့ထားပါတယ်။သူတို့ဟာအကြမ်းဖက်မှုနဲ့မသက်ဆိုင်တဲ့ပြည်မှုတွေကျူးလွန်ခဲ့တာဖြစ်ပြီးအမေရိကန်ကနေပြီးတော့နေရရင်းအီရတ်ကိုပြန်ပို့လိုက်ရင်အပြစ်ပေးခံကြရမလားဆိုတာကိုတော့ VOA သတင်းတောက်ဆာမာဒိုင်ယာရီပေးပို့ထားတဲ့သတင်းကိုမှတ်ဤတန်စင်ကပြောပြပေးပါမယ်ရှင်။
ဒီထရိုင်မြို့ကဆိုရင် Chaldean Crayon အတိုင်းဝိုင်းလိုလူနည်းစုတွေအတွက်တော့ခိုးလို့ရနေရာဖြစ်ရှိနေတာဆယ်စုနှစ်နဲ့ချီရှိနေပါပြီ။ဒါပေမဲ့ပြီးခဲ့တဲ့ဇွန်လကစပြီးတော့ပြည်မှုကျူးလွန်မှုတွေအီရတ်နိုင်ငံကလာရောက်သူ114ယောက်ကိုဒီထရိုင်မြို့ဆိုင်ရာလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာနကဖမ်းဆီးလိုက်ပြီးတော့အီရတ်နိုင်ငံကိုပြန်ပို့ဖို့အစီအစဉ်နေတဲ့အကြောင်းရှေ့နေ Edward Bajoga ကပြောပါတယ
်။ So everyone was wondering well
သမန္တမြေပထမဆုံးအကြိမ်လူဝင်မှုပိတ်ပင်တဲ့ကြေညာချက်ထဲမှာအီရတ်နိုင်ငံပါဝင်မဲ့ဒုတိယကြေညာချက်မှာတော့ဘာကြောင့်မပါတော့တာလဲဆိုတာကိုလူတိုင်းကသိကျင်နေပါတယ်။အီရတ်အစိုးရနဲ့ Trump အစိုးရဖွဲ့ကြားမတူကွဲပြားမှုတွေများပြားရှိပေမဲ့သဘောတူညီခဲ့တာတစ်ခုကတော့အမေရိကန်မှာအခြေချနေထိုင်ဖို့လက်မခံတော့ပဲနောက်ဆုံးမှအီရတ်ကိုပြန်ပို့ဖို့အမိန့်ထုတ်ထားတဲ့လူတွေကိုအီရတ်ဘက်ကပြန်လက်ခံဖို့ပါ
။ American နဲ့ Iraq ကြားသဘောတူညီချက်ယူမထားတာကြောင့် Iraq နိုင်ငံသားတွေပြန်ပို့ဖို့အရေးနှောင့်နှေးကြံ့ကြာမှုတွေရှိပေမဲ့လည်းနှစ်နိုင်ငံသဘောတူညီချက်ရပြီးတဲ့အခါမှာတော့ချက်ချင်းပြန်ပို့ခြင်းတဲ့အကြောင်း ICE ဌာနကပြောပါတယ်ဒါပေမဲ့လည်းတရားသူကြီး Michael Steinberg ကတော့ဒီအစီအစဉ်အပေါ်သဘောမတူပါဘူး
What the order says is
အမှုစစ်ခံအမေ Iraq နိုင်ငံကနေလာရောက်ခြေချသူအားလုံးဟာဆိုးရွားကချပေးတဲ့လူဝင်မှုကြီးကြပ်ဆိုင်ရာစာရွက်စာတမ်းရပြီးတဲ့အချိန်ကစပြီး American တွေကမထွက်ရခင်တရားရုံးမှာအမှုပြန်ဖွင့်ဖို့ရှောက်ထားဖို့အချိန်ရက်60ပေးထားပါတယ
်လူဝင်မှုကြီးကြပ်ရေးဆိုင်ရာခုံရုံးမှာပြန်စစ်မဲ့အရေးကအရင်ရေးကြည့်ပါတယ်Iraq နိုင်ငံကနေထွက်လာပြီး American မှာအခြေချနေထိုင်သူ Korean တွေဟာအကယ်၍ Iraq နိုင်ငံကိုပြန်ပြီးအပို့ခံရမယ်ဆိုရင်ညှဉ်းပန်းနှိပ်စက်မှုဒဏ်နဲ့အသက်ခံရတဲ့အထိတောင်ရင်ဆိုင်ရနိုင်တယ်လို့ရှင်နေ Edward ကပြောပါတယ်
Not only Christians but Muslims too are
there Muslim ဘာသာဝင်တွေလည်းဘာသာရေးကြောင့်မဟုတ်ပဲအနောက်နိုင်ငံနဲ့ဆက်နွယ်နေရဆိုပြီးတော့ပြန်ပေးဆွဲခံရညှဉ်းပန်းနှိပ်စက်မှုဒဏ်တွေကိုခံရနိုင်ခြေများပါတယ
်ဘန်းခံထားရသူတယောက်ရဲ့သမီးဖြစ်သူကလည်းအရန်ကိုစိုးရိမ်နေပါတ
ယ် He's been in this country like all of them have been in this country for
သူတွေက America မှာနေလာတာဆယ်စုနှစ်နဲ့ချီနေပါပြီအခုအချိန်မှာ Europe ကိုပြန်အပုတ်ခံရရင် American ကနေထုတ်ခံရသူဆိုပြီးသူတို့ကိုဖမ်းပြီးနှိပ်စက်တတ်တာတွေလုပ်တော့မှာပါဒါတွေကိုအားလုံးလည်းသိနေတာပဲအစိုးရကလည်းတိတဲ့နဲ့ဘာလို့ပြန်ပို့မှာလဲ
သူ့ဖေဖြစ်သူဟာ American ကို1980ပြည့်နှစ်တွေကတည်းကရောက်လာတာဖြစ်ပြီးတော့1986ခုနှစ်မှာတော့ဘိန်းဖြူပိုင်ဆိုင်မှုနဲ့အဖမ်းခံခဲ့ရပါတယ်1980ပြည့်နှစ်တွေအတွင်းထောင်တစ်နှစ်ခွဲကြာခံပြီးပေမဲ့လည်းခုချိန်မှာတော့ပြည်နှင်တန်ကိုရင်ဆိုင်ရပွဲရှိနေတာဖြစ်ပါတယ်ရှင
်မအီတန်စင်ပြောပြသွားတာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့လူထုကြံ့မာရေးဥကြော်စံသားရဲ့မြန်မာရေးတုံသက်ချက်နဲ့သတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုဗုဒ္ဓဦးနေညနေဘက်အစီအစဉ်ဆုံးသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တင်ကီထိုက်ကကြေညာပေးပါအောင်မယ်ရှင
်။အမေရိကန်ပြည်တော်စုပိုင်နယ်ဂွမ်ကျွန်းတစ်ခုလုံးကိုမိမြိုက်ပြင့်မဲ့အစီအစဉ်ကိုဆန်းစစ်နေတယ်လို့မြောက်ကိုရီးယားအစိုးရဘက်ကပြောဆိုနေပေမဲ့လည်းပစိဖိတ်သမုဒ္ဒရာအတွင်းကဂွမ်ကျွန်းအပေါ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေရှိနေတယ်လို့မယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ဒီကနေ့ဗုဒ္ဓဦးနေဂွမ်ကျွန်းကိုတွားရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးထေလာဆန်ကသတင်းတောက်တွေကိုပြောဆိုတာဖြစ်ပါတယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာခွဲထွက်ရေးသမားတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဂျော်ဂျီယာနိုင်ငံကခွဲထွက်သွားတဲ့အယ်ကေဇီယာနဲ့တောင်ပိုင်းအာစီရှားပြည်နယ်တွေကိုအင်ကာနီကအလဲအပတ်သွားခဲ့ပါတယ်။ရုရှားနဲ့ဂျော်ဂျီယာကြားလူသေးကြေးစီခဲ့တဲ့၅ရက်ကြာတိုက်ပွဲ၉နှစ်ပြည့်အထိမ့်မှကျင်းပတဲ့အာစီရှားပြည်နယ်ကိုရုရှားသမ္မတသွားခဲ့တာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့တိုက်ခိုက်မှုကြီးစိုးတဲ့ Congress လွှတ်တော်အပါအဝင်အစိုးရအဖွဲ့အစည်းတွေအားလုံးရဲ့အထက်မှာရှိတယ်လို့အသစ်ဖွဲ့စည်းလိုက်တဲ့တိုင်းပြည်ပြည်ပြုလွှတ်တော်ကသူ့သဘောနဲ့သူကြေညာလိုက်ပါတယ်။တိုင်းပြည်ပြည်ပြုလွှတ်တော်က Congress လွှတ်တော်ရဲ့လုပ်ပိုင်ခွင့်အာဏာအားလုံးနဲ့အတိုက်ခံလွှတ်တော်အမတ်တွေရဲ့လွှတ်တော်ဆိုင်ရာခင်းလွတ်ခွင့်ကိုလည်းတစိုးတစီးမှမကြံအောင်ရုပ်သိမ်းပစ်မယ်လို့ချင်းချောက်ထားပေမဲ့လည်းအတိုက်ခံတွေထိန်းချုပ်ထားတဲ့ Congress လွှတ်တော်ကတော့သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုလက်မလွတ်ဘူးလို့အခိုင်အမာပြောဆိုထားပါတယ်။လက်ရှိကျင်းပနေတဲ့ကင်ညာရွေးကောက်ပွဲမဲရလတ်တွေကိုကြည့်ရင်သမ္မတဦးဟုရုကင်ညာတာထက်သူရတဲ့မဲရည်အတွက်နှဲနေတာဟာကွန်ပျူတာထိုးဖောက်ဝင်ရောက်သူဟက်ကာတွေကရွေးကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာစနစ်ကိုဝင်ရောက်နှောက်ယှက်ပြီးမဲလိမ်မဲခိုးတာကြောင့်လို့ကင်ညာအတိုက်ခံခေါင်းဆောင်ရေအိုရင်ဂါကဗုဒ္ဓဦးနေ့မှာဆွဆွဲပြောဆိုလိုက်ပါတယ်ရှင
်။ဗုဒ္ဓဦးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်စ်ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစစ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.